မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲအလီလိုက်ခြေချင်းကနေပြီးကြိုးစားပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လူကုန်ကူးမှုတားဆီးရေးမြန်မာနိုင်ငံရဲ့ကျူးကွန်မှုကိစ္စပါမြန်မာနိုင်ငံမှာအလုတ်ကန်ရှားပါလို့မိမိရရွာကိုပြစ်ရွှေပြောင်းလှုပ်လှုပ်ဖို့ကြိုးစားကြသူတွေဟာကစ်သစ်ကျွန်းစနစ်ဆိုပြီးတော့တတ်မှတ်တဲ့လူကုန်ကူးမှုရဲ့တားကောင်တွေဖြစ်ကြပါတယ်မြန်မာနိုင်ငံမှာလူကုန်ကူးမှုတွေဘယ်လိုပုံစံတွေဖြစ်နေလဲလူကုန်ကူးမှုတားဆီးရေးအတွက်မြန်မာနိုင်ငံဘက်ကဘာတွေကြိုးပမ်းနေလဲဆိုတာကိုကျွန်တော်တို့သုံးသပ်ဆွေးနွေးသွားဖို့ဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့အငြင်းငေးစားရဲမှုကြီးဥခင်မောင်လှဖြစ်ပါတယ်ခင်ဗျနောက်တူကတော့ဒီလူကုန်ကူးမှုတားဆီးရေးလုပ်ငန်းတွေအရက်ဖက်လုပ်ငန်းတွေမှာအကူအညီအကြံဉာဏ်ပေးနေတဲ့နော်ကူကူဖြစ်ပါတယ်ခင်ဗျနှစ်ဦးစလုံးလှိလိုင်းပေါ်မှာရောက်နေပါပြီကျွန်တော်ဒီမတိုင်ခင်မှာတော့လူကုန်ကူးမှုနဲ့ပတ်သက်လို့ကျွန်တော်ဒီနေဆက်သတင်းတွေကျွန်တော်တို့မကြံနာပေးပို့နေတဲ့ကျွန်တော်တို့ဒီထိုင်းနိုင်ငံခြေဆိုင်သတင်းတောက်မအေးမာကိုအရင်ဖိတ်ခေါ်ချင်ပါတယ်ခင်ဗျပြောရမယ်ဆိုရင်တော့လူကုန်ကူးမှုဒေကာပြည်တွင်းမှာဖြစ်တယ်လို့ပဲပြည်ပတွေမှာဆိုလို့ရှိရင်ဥမာတရုတ်ပြည်ထိုင်းနိုင်ငံဒီနေဆက်တွေမှာလည်းဖြစ်များပါတယ်အဲ့တော့နေဇက်ပကအချီနီအထူးဖြစ်ထိုင်းနိုင်ငံနေဇက်ပကအချီနီနဲ့ပတ်သက်လို့မအီးမာကိုကျွန်တော်အရင်ဆုံးမေးကြည့်ပါမယ်မအီးမာကြီးခုနကကျွန်တော်ပြောသလိုပါပဲလူကုန်ကူးမှုတားဆီးရေးအတွက်မြန်မာနိုင်ငံဘက်ကနောက်ပိုင်းကြိုးပမ်းလာတာလေးရှိတယ်။နောက်တစ်ဖက်မှာဒီ migration ပေါ့နော်အဲ့ဒါကိုတစုံတရာဟိုတရားဝင်ဖြစ်လာဖို့အတွက် MOU ထိုးပြီးတော့နှစ်ဖက်လုံးကမာဒီဒီသူပို့ပေးရပါတော့ဆောင်းတာတွေလည်းမြန်မာဆွေဘက်ကလှုပ်လာတယ်လည်းရှိတော့နောက်ပိုင်းထိုင်းနိုင်ငံဘက်မှာမြန်မာနိုင်ငံဘက်ကလူကုန်ကူးမှုဒီအခြေအနေပေါ့နော်ဒီရာသွေးမှုနဲ့ပတ်သက်လို့နောက်ပိုင်းဒီအစိုးရတဲ့နောက်ပိုင်းအခြေအနေပေါ့နောက်ပိုင်းရသားစုကပြောင်းလာတဲ့အခြေအနေမှာဘယ်လိုများအခြေအနေရှိလဲတုံနေလေးတုံးတက်ပြီးပါအောင်ချုပ်ပြီးတော့
ဟုတ်ကဲ့အဲဒီလူကုန်ကူးမှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီထိုင်းနိုင်ငံမှာအဖြစ်များတာကဒီထိုင်းမလေးနယ်စပ်မှာဒီ2019ခုနှစ်ထဲမှာတော့အဖြစ်များတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲဒီလူကုန်ကူးခံရတဲ့သူတွေကဟိုမြတ်တော်အပြင်ရခိုင်ပြည်နယ်ကနေလာကြတယ်လို့ပြောကြတယ်အထူးသဖြင့်ဒီရခိုင်ပြည်ရဲ့စစ်ပေးတံကြောင့်ပေါ့နော်သူတို့လုံလုံကန်တို့အတွက်ပေါ့လုံကန်စားတော့ဖို့အခက်အခဲတွေရှိတဲ့အတွက်ထွက်လာကြတဲ့လူတွေလို့ပြောကြတယ်အဲ့တော့ဒီမှာတို့လာကြရင်လည်းအဲ့မှာလူကုန်ကူးခံရတာပေါ့နော်ဒီလူကုန်ကူးခံရဆိုတာဒီ time lane နဲ့ zap ဘက်မှာရောက်သွားကြတယ်ရောက်သွားတဲ့အခါမှာသူတို့ပွဲစားတွေကအဲ့ဒီတို့ဒီ rubber door တွေထဲမှာဒီ pit door တွေထဲမှာထားရခဲ့တယ်အဲ့ဒါကနေထိုင်းရဲတွေကဖမ်းမိတယ်ဖမ်းမိတဲ့အခါမှာပွဲစားကိုမိတာရှိတယ်ပွဲစားကိုမမိတာရှိတယ်ပေါ့နော်အဲ့ခါကျတော့သူတို့ကအဲလူကုန်ကူးမှုရဲ့တားကောင်တွေဖြစ်လာတာပေါ့
ဟုတ်ကဲ့ခင်ဗျဒ
ီ2019ထဲမှာဆိုရင်အဲဒီလူကြီး9000လောက်ပေါ့နော်ဒီထိုင်းမလေးနယ်စပ်ကိုဒီ4000ရနောအဲဒီဟိုဒီထိုင်းမလေးနယ်စပ်ဆုံးကလာခရိုင်နဲ့ပေါ့လာလာဆို9000လောက်တောင်ရှိတယ်နော
်ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့ထိုင်းဆူရရဲ့ကင်တွယ်မှုနောက်မြန်မာဆူရနဲ့ပူးပေါင်းဆွေးမှုဒီအာနာဘန်ကြီးရဲ့ဆွေးမှုတွေနဲ့ပတ်သက်လို့ဘယ်လိုရှိလဲခင်ဗျ
အဲသူတို့ဒီပူပေါင်းဆောင်ရွက်မှုဒီနိုင်ငံချင်းဘယ်လောက်လုပ်လဲတော့ဒီခြားတော့မသိရအောင်ပေါ့နော်ဒါပေမဲ့ဒီထိုင်းမလေးနယ်စပ်ဘက်မှာဆိုရင်အမ်ဒီလူကုန်ကူးခံရတယ်ဆိုပြီးတော့ပေါ့နော်ဒီဖြစ်တဲ့အုပ်စုတွေထဲမှာဆိုရိုးရင်းကြားတွေပါလာရှိတယ်အဲဒီရခိုင်ဘက်ကပါလာရှိတယ်ဗမာပြည်အနေနဲ့အနှံ့ကနေလာတဲ့လူတွေလည်းရှိကြတယ်ပေါ့အဲ့တော့အဲ့ဒီအချိန်မှာဒီ UN ကနေပြီးတော့ UN ကလည်းဒီတော်တော်လေးပေါ့နော်ဒီဒီလိုဒီထိုင်းမလေးနယ်စပ်ဘက်မှာဒီလိုမျိုးလူကုန်ကူးမှုတွေဖြစ်နေတယ်များတယ်ဆိုပြီးတော့အဲဒီထိုင်းနိုင်ငံမှာရှိတယ်ပေါ့နော်ဒီ UN ဖွဲ့စည်းနေအဲဒီထိုင်းအစိုးရကအကောင်ဝင်ရှိသူတွေနောက်တစ်ခါမြန်မာဘက်ကလည်းသူတို့ဖိတ်ခေါ်တယ်လို့ပြောတယ်အဲ့ခါကျတော့သူတို့ဆွေးနွေးတဲ့အခါမှာမြန်မာဘက်ကလာတယ်လာပြီးတော့အခါကျတော့ဒီဒီလူပုံကဲသူတွေပေါ့နော်အဲ့ဒီမှာဟိုသူကလက်ဖက်ရှိလားပေါ့နော်ဒီနိုင်ငံသားစီစီရေးကပ်ပြားရှိသလားအလိုမပုံတင်ရှိသလားဆိုပြီးမေးတယ်မပုံတင်ရှိတဲ့လူတွေဆိုရင်တော့သူတို့ဟိုတာဝန်ယူနိုင်တယ်ပေါ့နော်အဲ့လိုမျိုးပြောတယ်ပြောတော့တခါအဲ့လိုဖြစ်ခံရတဲ့လူတွေကဒီလိုဖမ်းခံရတဲ့လူတွေကတချို့ကြတော့လေနိုင်ငံကူးဟိုနိုင်ငံကူးမဟုတ်ဒီနိုင်ငံသားစီစီရေးကတ်တွေမရှိကြဘူးပေါ့သူတို့ကလည်းအရင်တည်းကမရှိတာလဲပါတယ်တချို့ကြတော့လေအဲ့လိုတော်လန်းနေမှာတွားရင်လည်းပျောက်ပြဲ့သွားတာရှိတယ်တချို့ကြတော့ပွဲစားကိုအထားတာတွေရှိရပေါ့နော်အဲ့လိုကြတော့တချို့တွေကဟိုဒီဒီလိုမျိုးပေါ့နော်ဟိုပြန်ပြီးတော့သူတို့ကနိုင်ငံသားဖြစ်ဟိုအတိမတ်ပြုတ်ဖို့ဆိုတာစီရေးကတ်ရှိမှအတိမတ်ပြုတ်မယ်ဆိုတဲ့အခါကျတော့သူတို့လည်းအထက်ခဲတွေ့တယ်ဆိုတဲ့အကြောင်းဟိုကျွန်မသတင်းတွေပြီးတဲ့အခါမှာပြောပြကြတယ်ပေါ့
ဟုတ်ကဲ့အဲ့တော့ကျွန်တော်တခုသိချင်တာကပြောရမယ်ဆိုရင်ဒီလူကုန်ကူးမှုနဲ့ပတ်သက်လို့လူကုန်ကူးမှုတားကောင်တွေပေါ့ဒီထိုင်းနဲ့ဇက်တုံးနဲ့ဇက်မှာဆိုရင်တရားမဝင်တဲ့အလို့သမားကိစ္စတွေလည်းရှိနေတော့အဲ့ဒါလေးကနည်းနည်းလေးပါပါလေးဖြစ်နေတယ်အဲ့တော့တရားမဝင်တဲ့အလို့သမားတချို့ဆိုရင်ကျွန်တော်ကြားဆိုလူကုန်ကူးခါရတဲ့တားကောင်တွေဒီ victim တွေပေါ့နော်သူတို့ဒီကိုဒီတရားမဝင်ဝင်ရောက်မှုတွေနဲ့ဖမ်းလာစီးတာတွေအကြည့်သူတို့ကနှစ်ခါနာလို့ပြန်ဖြစ်နေတယ်ဒီအချိန်နဲ့ပတ်သက်လို့ကောထိုင်းဆူရောက်ကနောက်ပိုင်းမှာဟိုကင်တွယ်မှုတိုးတက်လာတယ်လို့မြင်ရပါလားအချိန်တွေဘယ်လိုရှိပါလဲ
ဟုတ်ကဲ့ အဲ့တော့နည်းနည်းပပတော့တိုးတက်လာတဲ့ပုံစံမျိုးတော့တွေ့ရတယ်ပေါ့နော်သူတို့ကလည်းဒီလူကူးနဲ့ပတ်သက်ပြီးတော့ဟိုဒီအရာရှိတွေပအဝင်ပတ်သက်နေတာတွေကိုဖမ်းတာတွေရှိတယ်ကြေးရွာတကြီးတွေအဲ့လိုမျိုးတွေပအဝင်ပတ်သက်နေတဲ့ဟာတွေကိုဖမ်းတာတွေရှိတယ်နောက်တစ်ခါသူတို့အရေးယူဆောင်ရွက်တဲ့ခါမှာဒီကြီးလေးတဲ့ဒီပြစ်ဒဏ်တွေပေးတာတွေတော့တွေ့ရတယ်ဒါပေမဲ့ဒီတချို့တွေဆိုရင်အခုဖမ်းလိုက်တယ်ပေါ့နော်စုံကလာဖိုင်ထဲမှာဖမ်းလိုက်တာဒီတစ်နှစ်အတွင်းမှာ 9,000 လောက်ရှိတယ်အဲ့ 9,000 လောက်ထဲမှာအာသူတို့ကလူကုန်ခံရတာလားဒါမှမဟုတ်ရင်သူတို့ဟိုတရားမဝင်ဝင်ရောက်လာသူတွေလားသူတို့ခွဲတာပေါ့နော်ပြန်ခွဲတယ်ပြန်ခွဲထုတ်ပြီးတဲ့အခါမှာအဲလူကုန်ခံရတယ်လို့တန်ရရှိတယ်ဆိုရင်တော့သူတို့ကအဲဒီသူတို့ရဲ့ဟိုလူကုန်ခံရသူတွေကိုဟိုဒီထားတဲ့ခေဟာပေါ့ခေရီမှာထားတယ်ထားတော့အဲ့ဒီမှာသူအမှုရင်ဆိုင်နေရတဲ့ကာလ၄လ၅လတစ်နှစ်အဲ့လိုမျိုးတွေဖြစ်လာတဲ့အခါကျတော့ဟိုသူတို့ဒီလူတွေကအလုလုချင်လို့လာတာလေအဲ့ဒီခါကျသူတို့ထိမ့်သိမ်းသားသူတို့ဖြစ်နေတယ်အဲသူတို့ပြမဘီယိုပြန်ဖို့လဲအခြေအနေမပေးဘူးအဲပြီးတဲ့အခါကျတော့ဒီအမှုတွေပဲသူတို့မြန်မြန်ပြီးကျင်ရတာပေါ့နော်အဲ့လိုမျိုးကြီးဖြစ်လာတယ်
ဟုတ်ကဲ့ခင်ဗျာ
ဆိုတော့သူတို့ကအဲ့လိုမျိုးဖက်စတင်ခံရတယ်လို့ပုံစံမျိုးကြီးဖြစ်လာတာပေါ့နော်သူတို့စိတ်ထဲမှာပေါ့အဲ့
တော့သူ
တို့အဲ့လိုမျိုးထင်းထင်းဆန်းဆန်းမှာမနေကျင်ရဘူးပေါ့
ဟုတ်ကဲ့ဒါကတော့ထိုင်းနိုင်ငံဘက်ကအခြေအနေပါမိုင်းမကြီးကျေးဇူးများကြီးတင်ပါတယ်ခင်ဗျာကျွန်တော်အခုဒီဆွေးနွေးပွဲပင်တိုင်းဆွေးနွေးမဲ့သူတွေကိုဖိတ်ခေါ်ကြပါတယ်အရင်ဆုံးနော်ကူကူမနော်ကူကူကိုဖိတ်ခေါ်ကြပါလေခင်ဗျာမနော်ကူကူကပြောရမဆိုရင်ပြည်တွင်းဒီလူကုန်ကူးမှုတာစီ CS တွေမှာကြံပေးလုပ်နေတဲ့သူဆိုတော့ပြည်တွင်းခုနကပြပအချိန်တွေမှာပြည်တွင်းမှာလက်ရှိကြုံနေရတဲ့အနေအထားနောက်ပိုင်းအနေအထားကလူကုန်ကူးမှုတွေကကျွန်တော်အခုဆိုရင်လောလောလတ်ပဲ ERI တိုင်းဘက်ကကြားဖောင်ကိစ္စမျိုးတွေကျွန်တော်တို့သတင်းတွေထွက်လာပါတယ်နောက်တစ်ခုကရှမ်းပြည်မြောက်ပိုင်းမှာဆိုလို့ရှိရင်လည်းတရုတ်နိုင်ငံကိုမြန်မာမျိုးသမီးတွေရောင်းစားခံရတဲ့ကိစ္စမျိုးတွေသတင်းတွေထွက်နေပါတယ်အဲ့တော့ဒီကိစ္စတွေကပတ်သက်လို့ကန့်ကွက်မှုတွေကပတ်သက်လို့မနော်ကူကူရဲ့အမြင်သိကြပါလေခင်ဗျာ
ဟုတ်ကဲ့ပါဒီကိစ္စတွေကတော့လေအခုမှဟိုဖြစ်လာတယ်လို့လူတွေယူဆတာပေါ့နော်တကယ်လဲ
ဟယ်လိုမနော်ကူကူကြားပါလားတန်ချသွားပါတယ်ကျွန်တော်ပြန်ခေါ်ပါမယ်ကျွန်တော်ငေးစားရေမှုကြီးဥက္ကမောင်လှကိုကျွန်တော်ခေါ်ကြည့်ပါတယ်ဥက္ကမောင်လှကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ကျွန်တော်တော့ဟိုအငဲကူအဓိကအငဲကတော့ရင်ကဒီလုတ်ခဲ့မှုတွေတွေ့ကြုံပေါ့နော်အဲ့ဒီပုံမှာခြေခံပြီးတော့ကျွန်တော်မေးချင်တာပါအခုမြန်မာနိုင်ငံမှာခုနကကျွန်တော်ပြောလို့ဒီလူကုန်ကူးမှုတွေကပြည်တွင်းမှာပြပမှာကိုကျွန်တော်တို့တော်တော်လေးကြားနေရတယ်အဲ့တော့ခြေနေတယ်ပေါ့နော်အဲ့တော့ဒီပြဿနာတွေရဲ့အရင်းခံကစီးရဲမွေးတည်မှုကြောင့်လားတရားဥပဒေစိုးမိုးမှုမဲတာကြောင့်လား migration ကြောင့်လားဘလူးကြောင့်အခြေအနေကြောင့်လို့အငဲသုံးသပ်ပါလေအဲ
ဘလူးတော့ပြီးတော့ပြောလို့မရဘူးဗျာအားလုံးနဲ့တော့ဆိုင်တာပေါ့နော်
ဟုတ်ကဲ့
စီးရဲမွေးတည်ပြီးဒါလည်းဆိုင်တယ်အဲနောက်ပြီးတော့ဒီပညာရေးနည်းပါးလည်းဆိုင်တယ်ဒါအပြင်လူတိုင်းကစမ်းတာတဲ့လူတွေကလည်းသူ့ဘဝတိုးတက်ဖို့အတွက်ဒီတဲ့မြင့်မြတ်အဲဘဝရည်တည်မှုရှိဖို့အတွက်ကိုယ်စားလေးကိုယ်စားလေးနဲ့ဒီနေ့ပေါင်းရင်းနဲ့လည်းဒီကုန်ကူခံရတာတွေရှိတော့ဒါတွေအကုန်လုံးညုံဝင်နေလို့ပဲကျွန်တော်အနေနဲ့ကျွန်တော်တို့ကြုံရပြောပြပါမ
ယ်။ဟုတ်ကဲ့အဲ့တော့ဒီနေရာမှာအာဏာပိုင်ဒီဘက်ကကန့်တယ်မှုပေါ့ပြောမှဆိုရင်အရေးယူဆောင်ရွက်မှုရှိမယ်ဥပဒေစိုးမိုးမှုရှိမယ်ဥပဒေအရအတားဆီးမှုတွေရှိမယ်ဒီလိုဆောင်ရွက်မှုတွေနဲ့ပတ်သက်လို့အရင်အချိန်နဲ့အခုအချိန်နဲ့အကဲအနေနဲ့သုံးသပ်ပြပါဦး။
အဲအရင်အချိန်နဲ့ဆိုရင်တော့အမှုအရေးအတွက်ဆိုရင်တော့ကျွန်တော်တို့ကပို့ပြီးတော့တောင်းများလာတယ်ဗျအရေးယူမှုတွေဒီဝါရီတော့ပြီးပြီးတော့အာယုံတိုက်လာတယ်လို့ပဲကျွန်တော်ပြောရမှာပေါ့နော
်ဟုတ်ကဲ့
အခုကမနစ်ကအခုလက်ရှိအချိန်ကြီးရဆိုရင်အခုဒီနေ့အခုဒီနေ့ဒီနေ့2010ဆိုရင်မကုန်သေးဘူးပေါ့နော်ဒီဒီမှာတက်လာလို့ပြီးတယ်ဒီဒီမှာတက်လာလို့တော့မှ224ဘူးကျွန်တော်တို့ရည်ရည်ထားလို့ဖွင့်ရည်ရည်ထားတာတွေ့ရတယ်အဲ့မနစ်ကဆိုရင်တနေ့လုံးချုပ်ခါမှာ210ပဲရှိတယ်ဆိုတော့အခုဒီနေ့နှစ်ချုပ်မရသေးတဲ့အတိုင်းတာမှာဝင်လက်ရှိရည်ရည်ဆောင်ရွက်မှုကတော့ပို့ပြီးတော့မနစ်ကတည်းကပို့ပြီးတော့တွန်းလာတာတွေ့ရတယ်ဗျ
ဟုတ်ကဲ့လူတွေ
တကယ်လို့နိုင်ငံတော်အစိုးရအနေနဲ့တော့ပို့ပြီးတော့အာရုံစိုက်လာတယ်လို့ပဲကျွန်တော်ကဒီလိုပဲခံယူတယ်ကျွန်တော်အတွေ့အကြုံရတယ်
ဟုတ်ကဲ့အဲ့တော့ခုနကပြောမယ်ဆိုရင်ပြဿနာတွေကတော့ပူပေါ်လွင်လာတာပေါ့ခုနကကျွန်တော်ပြောလို့ကြားဖောင်အရာဥတိုင်းကကြားဖောင်ကိစ္စမျိုးတွေချမ်းပြည်မြောက်ပိုင်းကိစ္စမျိုးတွေပြဿနာတွေကတော့ပူပြီးတော့မြင်လာရတယ်အဲ့တော့ဒီအခြေအနေကိုတကယ်တမ်းထိထိရောက်ရောက်ဟန်တားနိုင်မယ်လူကုန်ကူးမှုကိုတားဆီးနိုင်မယ်ရည်ယူနိုင်မယ်ဥပဒေတွေထဲမှာကိုအားနိုင်ချက်တွေရှိပါလားလိုအပ်ချက်တွေရှိပါလား
ဥပဒေမှာတော့ကျင်းကျင်းကျွမ်းနေကမိုက်ကရိုမိုက်ဂရိတ်လေဗျာမိုက်ဂရိတ်ဆိုတာကတော့အရင်ကတော့ကျွန်တော်ကခုကျားလို့ပြောနေတဲ့တုတ်ကြည့်ကျွန်တော်နိုင်ငံရဲ့ဒီကုန်ကူးမှုဖြစ်တာရဲ့မှာ90ရာခိုင်နှုန်းဝန်းကျင်လောက်ကတော့တုတ်ကြည့်ဥတီလာပေါ့နော်ဒီဒီကိစ္စဆိုရင်တော့ကျွန်တော်က75ရာခိုင်နှုန်းလောက်တောင်တုတ်ကြည့်ဘက်ကိုဥတီရဲ့အဲဆိုတော့ကျားတို့ဒီထိုင်းဘက်ကိုချူးကြီးလို့ဆိုပြီးမှဒီနေ့ကကျွန်တော်တို့ထိုင်းနဲ့ဥတီတဲ့အမှုကတော်တော်ဝင်နေသွားတယ်လူမျိုးမျိုးလောက်ပဲရှိတယ်ဆိုတော့ပန်ရရခိုင်နှုန်းအပြင်တော့1%လောက်အရင်က15%ရခိုင်နှုန်းလောက်ရှိတာအခု1%လောက်ပဲရှိတယ် ဒါပေမဲ့တီယုံတွေကတော့ 85% ပါဆင်းနေလောက်ရှိတယ်။သူဆရာတို့ပြောတဲ့ဒီဗမာပြည်တွင်းကဝါဖောင်ကိစ္စတွေဒီဗမာပြည်တွင်းမှာတော့ကျွန်တော်တို့ကဒီနေ့ဆက်ပြရတယ်နော်တော့ကျွန်တော်လက်ရှိဖြစ်တဲ့အနေအထားရတွေ့ရတာပေါ့နော်။အဲ့တော့အများဆုံးကတီယုံပြည်ကိုဥတည်တယ်။ဒီတွင်းမှာလည်းနည်းနည်းတိုးဖြစ်လာတယ်။ဒီထိုင်းတွေကတော့ကျွန်တော်တို့ကအမှုရေးအတွက်အနေနဲ့ကျွန်တော်ကြားသွားတယ်လို့ကျွန်တော်တို့ဒီလိုပဲတောင်းတလို့ရတယ်။အဲ့တော့ဒီကြားပေါင်းကိစ္စတို့ဒီတိုးပြည်သွားတဲ့ကိစ္စတို့ဆိုတာတိုးပြည်ကတော့ဒါအခုမှဖြစ်တာမဟုတ်ဘူး။ဒီစင်စက်ကြတဲ့ကွာဒါကျွန်တော်တို့လက်ရှိတော့ခြေသေးကာလကိုတည်းကပြည်ရတော့အများဆုံးဖြစ်နေရပြီဒါကတော့ဒီတူကြီးရဲ့ policy ရောက်ကအမိသားရှားပါမှုကြောင့်ဒီပြဿနာကြီးကဘယ်လိုမှထိန်းလို့မရဘူးပေါ့နော်ထိန်းလို့မရဘူးမယ်လေကျွန်တော်တို့ကတော့ဒီရည်ရည်မှုတွေတော့ရှိခဲ့တာပေါ့ရှိခဲ့တာဆိုရင်ဒီနေ့ဆိုရင်တော့ကျွန်တော်တို့ကအမှုပေါင်းပြင်းနဲ့ဆက်ဆက်ပြီးတော့ဖြစ်ပြမှုကိုပဲတရားခုလေတော့ကျွန်တော်ရည်ရည်ပြီးပြီ
โอเคအခုခုနက
ဆိုရင်ကျွန်တော်တုံးပြတယ်ပြီပေါ့နော
်အငယ်ပြောလို့အရေးယူမှုတွေကအခုတိုးလာတဲ့ဆိုတဲ့သဘောကိုပြမယ်ဆိုရင်ဒီပြဿနာကိုလူတွေပိုအာယုံဆိုင်လာတာလားဒါမှမဟုတ်ရင်ပြဿနာကပိုကြီးလာတာလားဘယ်လိုအခြေအနေရှိပါလဲ
အခုကြီးလာတာတော့မဟုတ်ကျွန်တော်တာဝန်ရှိတဲ့လူတွေကပိုပြီးတော့အာယုံဆိုင်ပြီးတော့ဒီလုပ်ငန်းလေးကိုပိုပြီးတော့အာယုံဆိုင်ပြီးတော့လုပ်လာတဲ့အတွက်အမှုရေးတွေများလာတဲ့သဘောပေါ့နော်
ဟုတ်ကဲ့ခင်ဗျာ
အဲ့ဒီနည်းနဲ့တလူပဲယူထားတယ်သူလုံနေတဲ့သူတွေလေ
ဟုတ်ကဲ့ဟုတ်ကဲ့ဟောအငယ်ဥက္ကပေါင်းလားလေလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာကျွန်တော်မတ်နော်ကူကူလေလိုင်းပေါ်ပြန်ရောက်လာလို့သူ့ဖိတ်ခေါ်ချင်ပါတယ်မတ်နော်ကူကူကြားပါလားခင်ဗျာ
ဟုတ်ကဲ့ပ
ါဟယ်လိုဟုတ်ကဲ့မတ်နော်ကူကူခုနဖုန်းကြားသွားလို့ပါကျွန်တော်တို့ခုနကစကားလေးပြန်ဆက်ချင်ပါတယ်အဓိကခုနကမတ်နော်ကူကူပြောတယ်ခုနပြည်တွင်းမှာကြုံရတယ်နောက်တရုတ်နယ်စပ်မှာဖြစ်တယ်ဒီပြဿနာကအခုမှဖြစ်တာမဟုတ်ရင်လည်းအခြေအနေပေါ့အဲ့တော့နှိုင်းရှင်မယ်ဆိုရင်အခုနောက်ပိုင်းအခြေအနေနဲ့ရင်ချင်နေတဲ့အဲ့ဒါလေးချုပ်ပြီးတော့ဆွေးနွေးပြပါအောင်ရေဆုံး
ဟုတ်ကဲ့ပါရှင့်အဲ့ဒီတော့ဒီခုနကပြောတဲ့ပြဿနာတွေကတော့ဒါအခုလက်တော်မှာတခါတည်းဟိုချိုးချိုးဝါးဝါးကြီးထပ်ပြီးတော့ဟိုဖြစ်လာတဲ့အနေအထားမျိုးတော့မဟုတ်ဘူးပေါ့နော်အရင်ကတည်းကရှိထားတယ်ဒါပေမဲ့ဒီနောက်ပိုင်းမှာကဒီခုနကအစပိုင်းမှာပြောထားတဲ့ဒီ migration ပေါ့နော်ရွှေ့ပြောင်းသွားလာမှုရဲ့အနေအထားကပိုများလာတဲ့သဘောမှရှိတဲ့အခါကျတော့ဒီကိစ္စတွေကပိုပြီးတော့မှကြီးထွားလာတယ်လို့ဟိုယူဆရတဲ့အနေအထားမျိုးပေါ့နော်အဲ့ဒီတော့ဒီပါကောမလေးတရုတ်ဟိုတရုတ်ဘက်ကိုသွားရဲဆိုတာကဒီဟိုပေါ့နော်ဒီအမျိုးသမီးတွေဟိုကိုယ်ဆောင်ဖို့အတွက်ကြီးပဲမဟုတ်ဖဲနဲ့ဒီတာမန်အလုပ်တွေလုပ်ဖို့အတွက်လည်းအခုတော်တော်များများကိုပေါ့နော်နေဆက်နေနောက်အထင်းနည်းနည်းလေးရောက်တာပေါ့လေအဲ့လိုမျိုးတွေဟိုသွားတာကပိုပြီးတော့မှများလာတဲ့သဘောရှိတယ်အရင်တော့ကတော့နေဆက်နဲ့နီးတဲ့ဒေသမှာရှိတဲ့လူတွေရပဲပိုပြီးတော့မှသွားဖြစ်တဲ့ပုံစံမျိုးဒါပေမဲ့အခုနောက်ပိုင်းမှာကျတော့ဒီမြန်မာပြည်ရဲ့အလဲပိုင်းမှာလည်းပဲတော်တော်များများသွားကြတယ်ဒီမြန်မာပြည်ရဲ့အောက်ဖက်ပိုင်းပေါ့နော်ဥမာဟိုအီယာဒီဘက်ကတို့ပဲခူးဘက်ကတို့ပေါ့နော်အဲ့လိုဒေသတွေကလည်းသွားတာများလာတဲ့အခါကျတော့ပို့ပြီးတော့မှတိကာလာတဲ့သဘောမျိုးနောက်တစ်ခုကကျတော့အခုမီဒီယာခေတ်ဖြစ်လာတဲ့အခါကျတော့ဒါတွေကိုကြားရသိရတာပို့ပြီးတော့မှဟိုလွယ်လာတယ်ပို့ပြီးတော့မှတိလာရတဲ့ဟိုစာပေါ်လက်လှမ်းမိလာတဲ့အနေအထားလေးတွေကြောင့်လဲပါတာပေါ့လေအဲဒီတော့ဟိုဒီပြည်တွင်းမှာသွားနေတဲ့ဟာတွေကလည်းအများကြီးရှိတယ်နောက်ဒီအရာဝတီတိုင်းမှာဖြစ်ပျက်နေတဲ့ကိစ္စကလည်းဒါလည်းအခုမှကောက်တာငင်ကပေါ်လာတာမဟုတ်ဘူးပေါ့နော်ဟိုရှိနေတာကြာပြီဒါပေမဲ့နှစ်ဖက်တော့ရှိတာပေါ့တစ်ဖက်ကကြာတော့ဒီပြည်သူလူထုဘက်ကနေပြီးတော့မှဟိုအတိပညာဗဟုသုတနေပါတာလေဒီကြောင်မတက်တာလို့သွားရလောက်ရကြံရတယ်ကိုဒေသကိုစွန့်ခွာတယ်ဆိုတာလေဒီကြောင်ပေါ့နော်အဲ့တော့အရင်တော့ကတော့ဖြစ်ကြတယ်သူဟာသူပဲပြန်လာကြတယ်ဟိုသေးခြင်းလဲသေးတယ်ဟိုပေါ့နော်ဟိုဒုက္ခဒုက္ခနဲ့ပြန်လာကြပြီမဲ့လို့လေလူသိမ့်မသိဘူးပေါ့မီဒီယာခင်မဟုတ်သေးတဲ့အခါကျတော့အခုကကျတော့တခုခုဖြစ်တယ်ဆိုလို့ရှိရင်ဖက်ခနဲ့ဖက်ခနဲ့ပေါ့နော်လူတွေကကောက်ကောက်ပြီးတော့တင်လာတဲ့အခါကျတော့ပိုတိလာတဲ့အနေထားမျိုးလို့အနေထားမျိုးလေးတွေဟိုဖြစ်လာတယ်လို့တော့ဒါကျမကနေဟိုယူဆတာပေါ့နော
်ကျွန်တော်နောက်တစ်ခုမေးချင်တာကဥပဒေကိစ္စပါပြောရမယ်ဆိုရင်ခုနောက်ပိုင်းမှာခုနကအရေးယူမှုတွေဖော်ထုတ်မှုတွေပို့ပြီးတော့ပြဿနာတွေပုံမြင်လာရတယ်အဲ့တော့ဥပဒေဘိုင်းရကောလိုအပ်ချက်တွေရှိနေပါလားဥမာဥပဒေပြင်ဆင်ချက်လို့ဟာမျိုးဥပဒေတက်ပြတန်းဖို့ဟာမျိုးပေါ့နော်အဓိကဒီလူကုန်ကူးမှုတာစီရဲ့အတွက်ပေါ့
ဟုတ်ကဲ့အဲ့တော့ကျမရဲ့အယူဆတော့နှစ်ခုစလုံးပေါ့နော်ပထမတစ်ခုကတော့ဥပဒေမရှိဘူးလားဆိုတော့ဥပဒေရှိပြီးသားဒါပေမဲ့ဒီဥပဒေကဘယ်လောက်အထိဟိုဘာခေါ်မလဲလက်တွေ့မှာပေါ့နော်သုံးနေကြတယ်အသက်ဝင်တာပေါ့နော်အဲ့တော့ဒါတစ်ချက်ပေါ့နော်အဲ့တော့ဟိုခုနရင်းမှုကြီးကတော့ပြောပါတယ်ဟို အေးအေးယူမှုတွေရှိလာတယ်ပေါ့လေဒါပေမဲ့လို့လည်းပဲဟိုတနိုင်ငံလုံးအတိုင်းအတာနဲ့ကြီးလိုက်မယ်ဆိုလို့ရှင်ဒီအေးအေးယူမှုကဘလောက်ထိဟိုစာပေါ့နော်ဟိုသိရောက်နေတယ်လေဘလောက်ထိဟိုပါပေါ့နော်ဟိုဘာခေါ်မလဲလက်လှမ်းနေတယ်လေပေါ့နောက်တစ်ခုကတော့ဒီပြည်သူလူထုဘက်ကကြည့်မယ်ဆိုလို့သူတွေကတော့ဒီဥပဒေကိုဟိုကျမရဲ့တူတယောက်တည်းအယူဆဆိုလို့ရှင်နားလေသဘောပေါက်မှုမရှိကြဘူးနောက်တစ်ခုကဥပဒေဒီသူတို့ကိုအကာအကွယ်ပြုတယ်ဆိုတာအထက်ကိုသူကဥပဒေလို့ကြားလိုက်တယ်ဆိုလို့ရှင်တောက်လန့်ကြတာပေါ့နော်အဲ့တော့ဒီဟာဒီဒီကာကွယ်တားဆီးမှုလုပ်တဲ့နေရာမှာအင်မတန်မှအရေးကြီးပြီးတော့မှအကျိုးသက်ရောက်စေတဲ့အရာတစ်ခုဖြစ်တယ်အဲ့တော့ကျမရဲ့ဟိုပါပေါ့နော်ဒီအနည်း20လောက်လောက်လာခဲ့တဲ့အတွေ့အကြုံရဆိုလို့ရှိရင်ဟိုပြည်သူလူထုဘက်ကလည်းဒီဟာကိုတိတဲ့ဟိုတိမှုအားနည်းတဲ့ကတာကတပိုင်းပြီးတဲ့အခါကျလို့ရှိရင်ခုနကပြောတဲ့လက်တွေ့မှာတကယ်ပေါ့နော်ဥပဒေအတိုင်းလုံးဆောင်မှုအားနည်းတယ်ဆိုတာကိုလည်းကျမတို့တွေ့ရတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးပါကျွန်တော် Trust Skin တချို့ပေးစာလေးဖတ်ချင်ပါတယ်ဒီ Sunny Boy တက်ဆူပြီးတော့ပေးထားတာပါအရင်ဆုံးဥစိတ်မောင်မိတီလာပြဖို့ထားတဲ့စာကိုကျွန်တော်ချင်းချုပ်ပြီးတော့ဖတ်ပြပါမယ်မြန်မာနိုင်ငံမှာလူကုန်ကူးမှုဆိုတဲ့ခေတ်သစ်ကျွန်းစနစ်ကတော့ပုံစံမျိုးမျိုးနဲ့ဖြစ်နေပါတယ်။ပြည်တွင်းမှာလုတ်ကန်ရှားပါလို့လုတ်လက်မဲ့ဖြစ်နေသူတွေကနိုင်ငံခြားကိုတရားဝင်ရောတရားမဝင်မှာငွေကြေးမတန်ဆပြီးတော့ထွက်ကြပါတယ်။အခြားနိုင်ငံရောက်မှာခက်ခဲတွေဒုက္ခတွေ့ရထိုနိုင်ငံသားတွေရဲ့လက်ဆင့်ခံရောင်းစားတာခံရပါတယ်။ပြည်တွင်းမှာလည်းငွေကြေးမတန်နိုင်တဲ့လုတ်လက်မဲ့တွေကိုပွဲစားတွေကမြှူဆွဲပြီးတော့နိုင်ငံခြားကိုခိုးထုတ်ခေါ်ယူသွားပြီးရောင်းစားတဲ့ပုံစံဖြစ်ပါတယ်တဲ့။မြန်မာနိုင်ငံတွင်းမှာနေလိုခြင်းမရှိတော့တဲ့လူမျိုးကြားတွေကရီလန်၊ကုံလန်ခီးနဲ့ခိုးထွက်ပြီးတော့နိုင်ငံခြားမှာအလုရှားနိုင်ငံခြားပွဲစားတွေကဖမ်းဆီးရောင်းစားခံရတဲ့ပုံစံလည်းရှိပါတယ်တဲ့အဲ့ဒီလိုပုံစံမျိုးစုံနဲ့လူကုန်ကူးမှုကျွန်းစနစ်တွေဖြစ်နေတယ်လို့သူကမြင်ပါတယ်တဲ့နောက်သူပြောတာကတော့အတားအဆီးတွေစိန်ခေါ်မှုတွေနိုင်ငံဘဏ္ဍာငွေကြေးခက်ခဲတွေနဲ့ရင်ဆိုင်လုပ်ကန်နေရလို့ခရီးမတွင်နိုင်နောက်လူကုန်ကူးမှုတားဆီးကိုလည်းအပြည့်အဝထိန်းချုပ်နိုင်ခြင်းမရှိသေးပါကြောင်းဆွေးနွေးလိုပါတယ်တဲ့ဒါဥစိတ်မောင်ရဲ့အမြင်ဖြစ်ပါတယ်နောက်ထပ်သွားရှင်တူဦးရဲ့စာကိုလည်းဖတ်ချင်ပါတယ်သူကတော့နာမည်မပြောထားပါဘူးခင်ဗျာသူပြောထားတာကတော့အမှန်တိုင်းပြောရင်တော့လေဒီလူကုန်ကူးမှုတွေဟာသိပေမဲ့လို့လူကုန်ကူးတဲ့သူတွေကလည်းတန်အတန်ကြီးယူပြီးတော့ပို့တယ်သွားတဲ့လူတွေကလည်းတန်အတန်ကြီးပေးပြီးတော့သွားကြတယ်ကျွန်တော်ပြောလို့ရှိရင်နှစ်ဦးနှစ်ဖက်လုံးထိနာနိုင်ပါတယ်တဲ့ဘာလို့လဲဆိုတော့ဗီဇာပို့ငွေမတက်နိုင်ကြဘူးနောက်တစ်ချက်ကငွေတက်နိုင်ပေမဲ့တစ်ဖက်မှာပါမစ်ရဖို့ချိန်ကလည်းအတိအကျမရှိဘူးဖြစ်နေတော့သူပြောလိုက်လို့ရှိရင်နှစ်ဖက်လုံးအတွက်နင့်နာနိုင်ပါတယ်တဲ့သူကိုယ်တိုင်ကလည်းနိုင်ငံခြားသွားပြီးတော့หนีပြီးတော့အလုလုနေရ16နှစ်ကြာခဲ့ပါပြီတဲ့ဒါကြတော့တော်ရရှိရင်အမြင်မှာဒါနဲ့ပတ်သက်လို့ကျွန်တော်ဆက်ဆက်ပြီးတော့ပဲအာဒီငင်းစားရဲမှုကြီးဦးခင်မောင်လှကိုမေးချင်ပါတယ်ခင်ဗျာခုနကကျွန်တော်ပြောသလိုပါပဲဒီကိစ္စကလည်းပပလိလို့ဖြစ်နေတယ်တရားမဝင်နိုင်ငံခြားထွက်လုလုကြတယ်တရားမဝင်လုလုကြတယ်လူကုန်ကူးမှုတားကောင်ဖြစ်ကြရတယ်အဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့နိုင်ငံတော်ကနေပြီးတော့ကုစားနေတဲ့အခြေအနေအခုဆို MOU လို့ပြဿနာမျိုးပေါ့တခြားနီးနဲ့ကုစားပြီးနိုင်မဲ့အကြံဉာဏ်မျိုးတွေပြားရှိပါလားခင်ဗျာဟယ်လို
တခြားနီးနဲ
့ဟုတ်ကဲ့
တားနေတယ်ဆိုတော့အဓိကကတော့ဒီဒီတော့ထွက်တယ်ဆိုတာကတော့ဒီအဓိကအနည်းဆုံးလိုက်မယ်ဆိုရင်တော့ကျွန်တော်တို့ကဒီဘင်းမှာဆရာကဆောဆောပြောသလိုပဲဒီဘင်းမှာအလုပ်ကန်ရှားပါတယ်နံပါတ်နှစ်အဓိကချက်ကတော့ဒီဘင်းမှာအလုပ်ကန်ရှိတော့လည်းပဲဒီဘင်းရဲ့တနည်းဝင်ဝင်နဲ့ဒီပရဲ့တနည်းဝင်ဝင်ကွာဟမှုအဓိကအဲ့အဓိကကနာအဓိကပဲအဲ့တော့ဒီကနာဖြစ်ချင်းမယ်ဆိုရင်ကိုယ်နိုင်ငံထဲမှာအလုပ်ကန်နံပါတ်၁အလုပ်ကန်ခွင့်ရည်ပို့အောင်လုပ်မယ်နံပါတ်နှစ်တနည်းလောက်ခလာစားပြုမြင့်အောင်လုပ်ကန်ပို့အောင်မယ်ဒါတော့ဒီလောင်းတန်းပေါ့နော်ချက်ချင်းနေချင်းညာချင်းတော့ဘယ်လိုမှလုပ်လို့မရဘူးကားတီးပြင်းနေဒီဝမ်းနဲ့ကြည့်ပြီးတော့ဖြစ်လာတဲ့ကိစ္စအဓိကအဲ့ဒါလုံနိုင်ရင်တော့ဒီပြဿနာဖြေလည်သွားမှာပေါ့နော်ဒီပဘလူးပဲဖြစ်ဖြစ်ဒီပသွားခြင်းလို့တော့သွားတာမဟုတ်ဘူးကိုကတိုးတက်ဖို့ကိုရဲ့ဝင်ဝင်တိုးတက်ဖို့အတွက်သွားကြတာဆိုတော့ခုနိုင်ငံမှာကိုမိသားစုနဲ့တက်တက်ဝင်ဝင်နေပြီးတော့ဒီဝင်ဝင်ရမယ်ဆိုတော့ဘလူးမှနိုင်ငံခြားသွားမှာမဟုတ်ဘူးကြာ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခု
ရောက်တဲ့ကလေးတွေလည်းဘလူးတွေဂျပန်ရောက်တဲ့ကလေးတွေလည်းဘလူးပဲ
ကျွန်တော်နောက်တစ်ခုခုနက
ပြဿနာကတော့နောက်ရှင်းနေနေရတော့ကျွန်တော်ဥပဒေနဲ့ဒါအရင်ကတော့ကျွန်တော်တို့ကဒီ2010မတိုင်မီပေါ့နော်ကျွန်တော်တို့ဒီဒီမိုကရေစီစနစ်မကျင့်သုံးကြတော့ကျွန်တော်ကကဲတာဆိုပြီးရှိတယ်။အဲ့လိုဒီပတ်ကိုသွားရင်ဒုက္ခရောက်တော့အကြီးကိုကျွန်တော်ကလမ်းခီးရံကိုပိတ်ပြီးတော့မှဒီပတ်ကိုတရားမဝင်ဘူး။သွားမယ်ဟိအမေဖြစ်တာနဲ့ကျွန်တော်ကတားကြည့်ပြီးတော့မိပရက်ကံပြန်ပို့တဲ့ဟာရှိတယ်။နောက်သူတို့ကိုစီးရင်ခေါ်လာတဲ့ဒီကိုကျွန်တော်ကရေးယူရရှိတယ်။ဒါကြောင့်မင်း2010နောက်ပိုင်းကျတော့ဒီမိုကရေစီဖြစ်လာတဲ့အတွက်ဒီ human right ပေါ့နော်သူရဲ့ခွင့်ရေးရသူသွားခြင်းနဲ့ညာလွတ်လွတ်လပ်လပ်သွားပါစေဆိုတဲ့ဒီ right ကသူတို့မှရှိလာတယ်။ရှိလာတော့ကျွန်တော်ကတားကားလို့မရဘူးပေါ့နော်။ကျောင်းအိမ်မှာသူတို့ဒုက္ခရောက်မှလည်းကျွန်တော်ကပြန်ကြရတဲ့အနေအထားမျိုးဖြစ်နေတယ်။သူတို့မသွားခင်မလာခင်မှာကျွန်တော် awareness တော့ပြီးတယ်။ awareness ပြီးပြီမဲ့လေဒုက္ခလက္ခဏာများတဲ့အတွက်သွားပြစ်သွားနေကြတာပဲတရားဝင်ရောတရားမဝင်ရောပေါ့နော်
။
အဲဒီမှာတော့လူတိုင်းတော့ဒုက္ခမရောက်ဘူး။တချို့အခမ်းမသိတဲ့လူကတော့နည်းနည်းဒုက္ခရောက်တာပေါ့။ဒါပေမဲ့သူဒုက္ခရောက်တဲ့ဆိုတော့ဒါပစ္စက်ကပြောနေကြတာပေါ့။ကျွန်တော်ကတော့ဒီစင်းစင်းအရာကြည့်ပြီးတော့ပြောတာပေါ့နော်။ ီကျွန်တော်ဘာမှဒီပြမငါနေပေါ်ကျွန်တော်တို့အခုဒီကုန်းကုန်းတက်ဖြစ်တာဆိုကျွန်တော်တို့ရဲ့အင်း1990ဆိုအင်း20ကျော်လာပြီပေါ့နော်ကျော်လာတာမှမှကျွန်တော်ကငါနေစီမံကိန်းလောင်းတန်းဆွဲတယ်အဲ့မှမှမှရေးရပိုင်းကြီးကနှစ်လိုက်စီမံကိန်းဒီစီမံကိန်းတွေဆွဲတယ်အခုဆိုကျွန်တော်ကတတိယငါနေစီမံကိန်းရဲ့တတိယနှစ်ကိုရောက်နေပြီ2019-2021ငါနေစီမံကိန်းဆွဲထားတယ်အဲ့မှအခုတတိယ2019ဆိုတတိယနှစ်ရောက်နေပြီပေါ့နော်အဲ့အဲ့ဒီမှာလေဒီလိုပေါ့ကျွန်တော်ကနှစ်ချီလာများကျွန်တော်ကမြို့တော်ရေးတာဝန်ကြီးတက်မှတ်တယ် UN Convention ညဝင်တယ် TND လို့ဆွဲတယ်အခုစစောကဆရာမပြောတဲ့သမီးတဲ့ကျမကိုမေးလိုက်တဲ့အချိန်မှာအဲ့ဒါကျွန်တော်မေးရမယ့်အပေါ့နော်ဒါ TND လို့နဲ့ပတ်သက်လို့ဘယ်လို
TND
လို့ကကျွန်တော်တို့က2005ခုနှစ်ကဆွဲတာပေါ့နော်အဲ့အဲ့2005ခုနှစ်ဆွဲတဲ့ခုနှစ်ထဲမှာတော့ကျွန်တော် TND လို့ဒီဒါနိုင်ငံတကာစတင်အမိဆုံးရောပဲအဲ့ဒီမှာတက်မှတ်တာဒါကျွန်တော်တက်မှတ်တာမဟုတ်နိုင်ငံတကာတက်မှတ်တာပေါ့နော်အဲ့ဒီကျွန်တော်အာဆီယံမှာလည်းတံပယ်အနေနဲ့ဒီဥပဒေကိုအသုံးပြုကြတယ်ဒီဥပဒေကိုမိပြီးတော့မှတကယ်ထိုင်းလို့တကယ်နိုင်ငံတွေတောင်းဒါကိုမိပြီးတော့မှထိုင်းဆိုရင်2000ချီမှာဆွဲတာကျွန်တော်တို့2005မှာဒီပြတာ
ဟုတ်ကဲ
့အဲ့ဒါကြီးကချင်းချင်းပြောတော့အဲ့တုန်းကဘယ်တော့ပဲ UN Convention နဲ့ညီပါစီပြည်နယ်ပိုင်းနဲ့ဘယ်တော့ပဲပြည်စုံပါစီဒါမှမဟုတ်ဒီနေ့ဒီကျင်းပကျော်ကာလအတွင်းမှာတော့ကျွန်တော်တို့ကအပြည့်မဖြစ်ဘူးဆိုတော့အခုတော့ပြန်ပြီးတော့ကျွန်တော် review လုပ်ထားပြီးပြီ
ဟုတ်ကဲ့ကျွန်တော်တို့ဟိုအငယ်ကျွန်တော်တို့တိုင်းရည်လိုက်အစီအစဉ်အချိန်ဆစ်သွားလို့ပါအဓိကပေါင်းဆွနေပေးတဲ့အဲဒီရေမူကြီးဥက္ကမောင်လှကူရောနော်ကုကုကောကျွန်တော်တို့ရှင်တွေကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျတိုင်းရည်လိုက်အစီအစဉ်တော့အချိန်ဆစ်သွားလို့ဒီမှာပဲဇန်နာကွင်းပြီးပါခင်ဗျဟုတ်ပြီဟုတ်ပြီ